America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ18ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကုသညဦးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကမင်္ဂလာဆောင်တစ်ခုတွင်အသေးခံဘုံးခွဲမှုကြောင့်63ရောက်ထပ်မံသည့်ဆုံးပြီးတော့180ကျော်တန်ရသွားခဲ့ပါတယ်။ဟောင်ကောင်မှာတော့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်တပါမြောက်ဖြစ်နေဆက်လက်ကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူအကြီးအတွက်ဟာတသိန်းထပ်မံရှိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းဒီပြီးမှနားဆင်ရမယ့်သတင်းလွှာဒီမှာတော့စီးရီးတင်းမာနေတဲ့ရှမ်းမြောက်ပိုင်းမှာဒီကနေ့မှလည်းကုတ်ခိုင်တဲ့နမ်ဖက်ကမှာတိုက်ခိုက်မှုတွေရှိနေသေးတယ်လို့ကွန်းလုံတရားတစင်းလည်းဖြက်စီးခံရတဲ့အတွက်ဒေသခံပြည်သူတွေလုံခြုံရေးကိုအထူးစိုးရိမ်နေကြပါတယ
်ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နမ်ဖက်ကကြားဘက်မှာသတ်စကန်တကူကိုဝင်တိုက်တယ်လို့ဟိုနောက်ကကျွန်တော်
မြန်မာရေးလေလာသူရှမ်းပြည်နယ်တီဘောမြို့ပြည်သူ့လွတ်တော်ကိုစလေဟောင်းဦးရထွန်းပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူထိုင်းနိုင်ငံကခရိုင်12ခုမှာဒီရက်ပိုင်းအတွင်းမိုးကြီးရေရှမ်းမြေပြူနိုင်တဲ့အန်ဒီရဲ့သတိပေးနှိုးဆော်ထားတဲ့အကြောင်းရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်တွေကိုကမ္ဘာကြီးအနေနဲ့ပြင်းပြင်းထန်ထန်ရင်ဆိုင်ရတော့မယ်လို့ကုလသမဂ္ဂအဖွဲ့အစည်းကပြောတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုသားညုံတို့ကပြောပြပေးပါရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ကလုပ်ခဲ့တဲ့မင်္ဂလာဆောင်တစ်ခုအတွင်းအသေးခံဘုံးခွဲမှုဖြစ်ပွားခဲ့တာကြောင့်တေဆုံးသူအရေအတွက်ဟာအခုထပ်တိုးလာပြီးတော့အခုဆိုရင်63ရောက်ထပ်မံတေဆုံးပြီး183ရောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောလိုက်ပါတယ်အာဖဂန်မှာရှိတဲ့ IS Islamic အစိုးရအဖွဲ့ခွဲကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီတေကံဘုံခွဲတိုက်ခိုက်ခံရတဲ့မင်္ဂလာဆောင်အတွင်းထိခိုက်သေးဆုံးသွားသူအများစုဟာရှီယာဟာဇာရာလူနည်းစုဝင်တွေဖြစ်ကြပါတယ်။အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနက်စရတ်ရာဟီမီကတော့ထိခိုက်သေးဆုံးသူအရေအတွက်ကိုဒီနေ့မနက်အစောပိုင်းကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပြီးတော့ဒီသေဆုံးသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးတွေပါဝင်တယ်လို့လည်းပြောပါတယ်။အခုလိုမင်္ဂလာဆောင်အခမ်းအနားမှာတေကံဘုံခွဲတိုက်ခိုက်တာဟာအာဖဂန်မှာရှိတဲ့ရှီယာမျိုးနွယ်စုအပေါ်မှာရက်စက်တဲ့လို့ရဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါပြင်အခုလိုရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာဟာရက်စက်ရန်ကားမှုဖြစ်ပြီးတော့ဒါဟာတရေဘောကြောင်စွာနဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့လည်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့ရဲ့အကြီးအကဲဒါဒမီချီယာမမိုတိုကပြောပါတယ်။ဒါပြင်အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကလည်းဒီတိုက်ခိုက်မှုဟာအလွန်ကိုရုပ်မာရိုင်းဆိုင်တဲ့လို့ရဖြစ်တယ်ဆိုပြီး Twitter ကနေပြစ်တင်ရှုတ်ချလိုက်လို့အာဖဂန်သမ္မတဟာမစ်ကာဇိုင်းကလည်းဒါဟာလူမဆန်တဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
။အစ္စရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့ပါလက်စတိုင်းအမျိုးသား3ဦးသေဆုံးသွားတယ်ဆိုပြီးပါလက်စတိုင်းကျမကြီးဝန်ကြီးကတနင်္ဂနွေနေ့မှာပြောပါတယ်။နောက်ထပ်ပါလက်စတိုင်းတပ်ဦးလည်းပြစ်ခတ်မှုကြောင့်ဒဏ်ရာရထားတယ်လို့ဆိုပါတယ်။အစ္စရေးစစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့အစ္စရေးနဲ့ဂါဇာကိုပိုင်းထားတဲ့မြောက်ပိုင်းဂါဇာကမ်းမြောင်မှာရှိတဲ့လူညုံရေးစီးတစ်ခုနားမှာလက်နက်ကင်လူအုပ်စုကိုအစ္စရေးစစ်တပ်ကပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ဂါဇာကနေပြီးတော့အစ္စရေးတပ်ကိုဒုံးကျည်3လက်နဲ့ပစ်ခတ်မှုဖြစ်ပြီးတဲ့နာရီပိုင်းအတွင်းမှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်တာပါ။အစ္စရေးဘက်ကထုတ်ပြန်ချက်တွေထဲမှာတော့စင်နေမနက်ကပစ်ခတ်မှုအတွင်းမှာပါလက်စတိုင်း၄ဦးသေဆုံးတယ်လို့ဆိုထားပါတယ်။ဒါဆိုလို့ရှိရင်တော့တရက်အတွင်းပါလက်စတိုင်းဘက်ကအသေးပြောက်နှုံပြီးခဲ့တဲ့မေလကလေးကဆိုရင်တော့အမြင့်ဆုံးလည်းဖြစ်ပါတယ်။ပါလက်စတိုင်းဘက်ကတင့်ကားပစ်လက်နက်တွေအပါအဝင်လက်နက်အပြည့်စုံနဲ့အစ္စရေးဘက်ကိုတိုက်ခိုက်ဖို့လုပ်တဲ့လုပ်ရဆူပြီးတော့အစ္စရေးဘက်ကဒါကိုယူဆထားပါတယ်။
ဆူရန်အတွင်းကူပြောင်းရေးစစ်ကောင်စီနဲ့ဆန္ဒပြခေါင်းဆောင်တွေကြားမှာတော့သမိုင်းဝင်အာဏာခွဲဝေမှုသဘောတူညီချက်တရက်ကိုမြို့တော်ခတ်တော်မှာဒီနေ့လက်မှတ်ရေးထိုးလိုက်ကြပါပြီ။အခုလိုသဘောတူညီမှုလက်မှတ်ရေးထိုးနိုင်လိုက်တာကြောင့်ဒီအဖွဲ့နှစ်ဖွဲ့အနေနဲ့ပူးတွဲစစ်တပ်နဲ့အရက်ဖက်ကောင်စီတရက်ကိုဖွဲ့စည်းသွားမှာဖြစ်ပြီးတော့အဲဒီကနေအရသာအစိုးရဖွဲ့ဖို့ရွေးကောက်ပွဲတွေမကျင်းပခဲ့အချိန်ထိသူတို့ဟာဆူဒန်နိုင်ငံကို၃နှစ်ကြာဦးဆောင်သွားမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်မှာတော့ဆူဒန်နိုင်ငံရဲ့မြို့တော်ခတ်တွန်းမြို့တဝမ်းမှာတော့ဆူဒန်ပြည်သူတွေဟာနာယီပေါင်းများစွာအောင်ပွဲခံခဲ့ကြပါတယ်။ဆူဒန်နိုင်ငံသားတွေဟာအလံတွေကိုဝေယံပြီးတော့ကျွေးကြော်သံတွေကိုအော်ဟစ်အောင်ပွဲခံခဲ့ကြတာပါ။ဆူဒန်ပြည်သူတွေကအစိုးရတစ်ဖွဲ့ဖို့ရသားတွေဆန္ဒပြခဲ့ကြတာကိုရည်ညွှန်းပြီးတော့ပြီးခဲ့တဲ့ဒီဆန္ဒပြပွဲရဲ့အတွင်းမှာသူတို့အော်ဟစ်ကျွေးကြော်တောင်းဆိုခဲ့တယ်လို့မျိုးရသားပြည်သူတွေဆိုပြီးတော့ကျွေးကြော်သံတွေကိုအော်ဟစ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
မရိကန်ပြည်တော်စုအော်ရဂွန်ပြည်နယ်ပော့တလန်မြို့မှာလက်ရဇွန်အုပ်စုတွေနဲ့ဖက်စစ်ဝါဒဆန့်ကျင်ရေးတံပြန်ဆန္ဒပြသူတွေကြားအကြမ်းဖက်မှုတွေဖြစ်လာနိုင်ခြေရှိတာကိုကြိုတင်ဟန်တာရဲအနေနဲ့လူ73ဦးထက်မင်းရဲကစနေနေ့ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။စနေနေ့မှာဖြစ်တဲ့နှစ်ဖက်ဆန္ဒပြမှုတွေထိတိုက်မတွေ့အောင်လို့လုံခြုံရေးတွေကအဲဒီကလမ်းတွေသဒ္ဓါတွေကိုပိတ်ဆို့ကြားဖြတ်ခဲ့ပြီးတော့နှစ်ဖက်ဆန္ဒပြသူတွေစီကဒုလနဲ့တွေဒိုင်းအကတွေအတော်များများကိုလည်းသိမ်းဆီးထားခဲ့ပါတယ်။ပေါ့တ်လန်မြို့မှာဖြစ်တဲ့အဲ့ဒီထိတိုက်ဆန္ဒပြမှုနှစ်ခုအတွင်းမှာတော့နှစ်ဖက်စလုံးမှာကြီးကြီးမားမားထိခိုက်ဒဏ်ရာရတာတော့မကြားပါဘူး။ညနေပိုင်းမှာပြုလုပ်ခဲ့တဲ့မြို့တော်ဝင်ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့အခုလိုအဖြစ်ပျက်ဟာလူပြူကြီးစိုးရေးလှုပ်ရှားမှုနဲ့ဆက်ဆက်နေတယ်လို့မြို့တော်ဝင်တက်ဝီလာကပြောသွားပါတယ်။ဒါအပြင်လက်ရဆုံးလှုပ်ရှားမှုခေါင်းဆောင်ဖြစ်တဲ့ဂျိုးပိတ်စ်ကိုပေါ့တ်လန်မြို့ကလူမရှိဘူးလို့လည်းမြို့တော်ဝင်ကသတိပေးပြောပါတယ်။ဒါပေမဲ့လည်းလက်ရဆုံးဆန္ဒပြသူရဲ့ခေါင်းဆောင်ဂျိုးပိတ်စ်ကတော့သူ့ရဲ့ဆန္ဒပြမှုဟာအောင်မြင်ခဲ့တယ်လို့ဆိုသွားပါတယ်။သမ္မတ်ထရမ့်ရဲ့ Twitter ကိုကြည့်လိုက်ပါသူကပေါ့ပလန်အကြောင်းပြောထားတယ်ဆိုပြီးတော့ Jupis ကသူတို့လှုပ်ရှားမှုလူလာတဲ့အတိုင်းဖြစ်ခဲ့တယ်ဆိုပြီးတော့ထောက်ပြပြောဆိုသွားတာဖြစ်ပါတယ်သမ္မတ် Donald Trump ကတော့ပေါ့ပလန်မျိုးတော်ဝင်အနေနဲ့အချင်းတွေကိုတည်ငြိမ်အောင်ကင်တွယ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းစနေနေ့တုန်းကသူ့ရဲ့ Twitter မှာရေးပါတယ် Antifa လို့ခေါ်တဲ့ဒီအတူကောက်ခေါ်တဲ့ Fascist ဆန့်ကျင်ရေးအုပ်စုတွေကိုအကြမ်းဖက်အဖွဲ့ဖြစ်တယ်လို့သူကဆွဆွဲပြီးတော့သူတို့ကိုအရေးယူကင်တွယ်မယ်ဆိုပြီးတော့လည်းသမ္မတ် Trump ကသူ့ရဲ့ Twitter မှာရေးသားထားပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးနေပါတယ်ဟောင်ကောင်မှာတော့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစက်တဘာမြောက်အဖြစ်နဲ့ဒီကနေ့မှဆက်လက်ကျင်းပပြီးတော့ဒီကနေ့မှတော့ဒီဆန္ဒပြတဲ့သူအရေးအတွက်ဟာတိုင်းထက်မနေရှိခဲ့ပါတယ်။ဟောင်ကောင်မှာမိုးရီအကြီးကျယ်ရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးရီဆောင်းပြီးတော့လမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာဗစ်တိုးရီးယားပန်းချီမှာစုဝေးပြီးတော့အဲဒီကနေဟောင်ကောင်ရဲ့လူစီကားဆုံးဈေးဝယ်စင်တာတွေရှိတဲ့နေရာတွေကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေဟာသူတို့ချီတက်လဲ့လေရာလမ်းတစ်လျှောက်မှာလဲချွေးကြော်တန်းတွေဆိုင်းဘုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်လွတ်မြောက်ရေးဒီမိုကရေစီရရှိရေးစတဲ့ချွေးကြော်တန်းတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်ဒီကနေ့ဆန္ဒပြတဲ့သူတွေထဲမှာတက်ကြီးရွယ်တွေပါဝင်အရွယ်ပေါင်းစုံပါဝင်ခဲ့သလိုတချို့တွေကလည်းသူတို့ရဲ့ကလေးငယ်တွေကိုပါခေါ်လာပြီးတော့ငြိမ်းချမ်းစွာနဲ့ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေများတာကြောင့်တချို့လဲပန်းချန်ထဲမှာနေရာမယူနိုင်ပဲဟောင်ကောင်ရဲ့အဓိကစီးပွားရေးဇုံတွေဘက်ကိုခြိတက်ဆန္ဒပြခဲ့ကြပြီးတော့တရုတ်စိုးရကထောက်ခံတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းမြာလူကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကတော့အစိုးရဘက်ကသူတို့ကိုလေးလေးသာသာဆက်ဆံတယ်ဆိုတာမပြမချင်းသူတို့အနေနဲ့ဆက်ပြီးတော့ဆန္ဒပြသွားမယ်လို့ပြောလိုက်ပါတယ်ဒီနိုင်ငံပြည်မာကြီးကိုတရားခဏ်လဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာအခုလိုဆန္ဒပြတာတွေဖြစ်လာခဲ့တာဖြစ်ပါတယ်နော်
အခုလိုမျိုးဒီဟောင်ကောင်မှာဖြစ်နေတဲ့လူလူဆန္ဒပြမှုတွေကိုထောက်ခံမှုပြတဲ့အနေနဲ့ဩစတြေးလျနိုင်ငံကမြို့ကြီးချို့မှာလည်းညီညွတ်စွာစီရင်ဆန္ဒပြတာတွေလုပ်ပါတယ်ဩစတြေးလျနိုင်ငံအဒီလိတ်မြို့မှာလူပေါင်း100ကျော်စုဝေးခဲ့ကြသလိုဆစ်ဒနီမြို့မှာတော့လူ900ကျော်စုဝေးဆန္ဒပြခဲ့ကြတယ်လို့ဒေသတွင်းသတင်းတွေကရေးပါတယ်ဟောင်ကောင်မှာရဲကအကြမ်းဖက်မှုတွေကိုဆုံးသတ်ဖို့ဆန္ဒပြသူတွေကဆိုင်းဘုတ်တွေကင်ပြီးတော့ဆန္ဒပြခဲ့တယ်လို့ဖန်ခန့်ထားတဲ့ဟောင်ကောင်ဆန္ဒပြသူတွေကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်ဒါအပြင်ဟောင်ကောင်လွတ်မြောက်ရေးဆိုပြီးတော့လဲဆန္ဒပြသူတွေကကြွေးကြော်ပါတယ်။ဒီပတန်ငင်ကတော့ဒီတရုတ်လူလာတဲ့ဆန္ဒပြသူ200ကျော်လောက်ဟာဆစ်ဒနီမြို့တော်ခမ်းမနာမှာဆန္ဒပြခဲ့ပြီးတော့တရုတ်ပြည်အတွင်းရှိပါစေဆိုတဲ့ကြွေးကြော်သံတွေနဲ့တရုတ်နိုင်ငံတော်တချင်းကိုတည်ဆုပ်ခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမှာလဲဟောင်ကောင်ဆန္ဒပြသူတွေကိုထောက်ခံတဲ့ဒီမိုကရေစီရေးဆန္ဒပြမှုတစ်ခုရှိခဲ့ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမြို့မြောက်ဘက်ကစစ်သားရောက်ကမှမီးလောင်ကျွမ်းမှုကြောင့်လူ3000လောက်အိုးမဲ့အိမ်မဲ့ဖြစ်သွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့မှပြောလိုက်ပါတယ်။တောက်ကြနေညကဖြစ်ခဲ့တဲ့ဒီမီးလောင်ကျွမ်းမှုအတွင်း3ယောက်ဒဏ်ရာရသွားခဲ့တယ်လို့လည်းဆိုပါတယ်။အဲ့ဒီနေရာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အဓိကခရစ်ကတ်ကစားကွင်းကြီးနဲ့မိုင်နှဲငယ်သာဝေးပြီးတော့မီးလောင်ကျွမ်းမှုကြောင့်အဲ့ဒီနေရာကနေမီးခိုးလုံးကြီးတွေအများပြားထွက်လာခဲ့တာကိုလည်းဗီဒီယိုရုပ်သံဖိုင်တွေမှာတွေ့ရပါတယ်။မိသက်သမားတွေဟာ၃နာရီလောက်အချိန်ယူပြီးမီးငြိမ်းသတ်ခဲ့ရတယ်လို့မြေပူးဒီမိသက်ဌာနအကြီးတန်းတာဝန်ရှိသူအန်ဝါဟူစိန်ကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေအရတော့မီးလောင်ကျွမ်းမှုကြောင့်တဲအိမ်1200လောက်ပျက်စီးသွားခဲ့ပြီးတော့ဒီထဲက850ကတော့လုံးဝကိုမီးလောင်ပျက်ကျသွားခဲ့တာဖြစ်တယ်လို့ဘေးဒုက္ခကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဌာနအငွေတန်းဝန်ကြီးအန်မူရာမန်ကပြောပါတယ်။မီးလောင်ကျွမ်းတဲ့အချိန်မှာအိမ်မှာရှိတဲ့လူတော်များများဟာအပွဲတော်ကျင်းပတဲ့နေရာမှာရောက်ပြီးတော့ ရောက်နေတာကြောင့်တည်ဆုံတဲ့သူမရှိဘူးလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။မိဘတဲ့သူတွေကိုကူညီဖို့အတွက်ဆိုပြီးတော့စံတန်ချိန်900နဲ့အမေရိကန်ဒေါ်လာ1000ကျွဲနဲ့ညီတဲ့ဒီဘင်္ဂလားဒေ့ရှ်တကာငွေ 1.3 သန်းကိုဘင်္ဂလားဒေ့ရှ်အစိုးရကခဏဦးအနေနဲ့အကူအညီပေးသွားမှာဖြစ်တယ်လို့လည်းအငွေတန်းဝန်ကြီးရာမန်ကပြောပါတယ်။ဘာကြောင့်အခုလိုမီးလောင်ကျွမ်းခဲ့ပြီးတော့ဘလောက်တိုင်းတာထိထိခိုက်ပျက်စီးသွားသလဲဆိုတာတွေကိုတော့ဆက်ပြီးကြည့်သွားမှာဖြစ်တယ်ဆိုပြီးပြောပါတယ်။ဒါပေမဲ့လည်းမီးလောင်ကျွမ်းမှုကြောင့်နောက်ထပ်အင်ဂျီတွေအတော်များများပျက်စီးသွားတယ်ဆိုပြီးတော့တချို့သတင်းတွေမှာဖော်ပြနေတာကိုတော့အတူကလက်မခံပဲပယ်ချခဲ့ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာအွန်လိုင်းဂိမ်းကစားမှုတွေကိုပိတ်ပင်တဲ့အကြောင်းတင်းနေနေမှာကြေညာသွားပါတယ်။ဒီအွန်လိုင်းလောင်းကစားမှုတွေဟာကမ္ဘောဒီးယားနိုင်ငံတွင်းလောင်းကစားလုပ်ငန်းတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုပိုပြီးတော့အရှင်ဟွန်ကောင်းအောင်လုပ်ပေးနေတယ်လို့ဖြစ်နေတာပါ။ဒီအွန်လိုင်းလောင်းကစားတွေဟာငွေတွေကိုမတရားရယူဖို့နိုင်ငံခြားကယာစုရဲ့သမားတွေကအသုံးပြုနေတဲ့အတွက်အခုလိုမျိုးပိတ်ပင်ရတာဖြစ်တယ်ဆိုပြီးတော့ကမ္ဘောဒီးယားဆီကကြေညာပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့တောင်ပိုင်းကမ်းခြေမျိုးဖြစ်တဲ့ Sihanoukville ဟာဆိုလို့ရှိရင်လောင်းကစားတွေနဲ့တရုတ်လူမျိုးတွေပိုင်ဆိုင်တဲ့လောင်းကစားယုံတွေရဲ့အချက်ချာနေရာလို့ဖြစ်လာနေတာပါအဲဒီကနေတစင်အွန်လိုင်းလောင်းကစားတွေကိုပါလှုပ်လာတာဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုရိုင်လက်မှတ်ထိုးထားတဲ့အစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့ကမ္ဘောဒီးယားပြည်တွင်းပြည်ပကပါလုပ်နေတဲ့အွန်လိုင်းကစားမှုတွေကိုပိတ်ပင်တဲ့အကြောင်းကြေညာထားပါတယ်။နိုင်ငံရဲ့ကြားကရာဇဝတ်သားတွေဟာအွန်လိုင်းလောင်းကစားကတဆင့်လူတွေစီကငွေတွေကိုမတရားရယူနေတယ်လို့ဒါဟာလုံခြုံရေးနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုကိုပါထိခိုက်တယ်ဆိုပြီးတော့ကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာဆိုရင်ကမ္ဘောဒီးယားအတွက်အနီးကပ်ဆုံးမဟာမိတ်နိုင်ငံဖြစ်တယ်လို့အများဆုံးအကူအညီလဲပေးအကြီးဆုံးရင်းနှီးမြှုပ်နှံသူလည်းဖြစ်ပါတယ်ခင်ဗျာ။
အင်္ဂလန်မှာမနေ့ကကစားသွားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Manchester City နဲ့ Tottenham Hotspur တို့တည်ကြသွားခဲ့ပါတယ်။ Man City အသင်းရဲ့ Etihad ကွဲမှာကစားကြတာမှာတစ်ဖက်နှစ်ဂိုးစီတည်ကြသွားတာဖြစ်ပါတယ်။ Man City အတွက်ဂိုးတွေကိုတော့ Sterling နဲ့ Aguero တို့ကအသွင်းယူခဲ့တာဖြစ်ပြီးတော့ Tottenham အတွက်ဂိုးကိုတော့ Lamela နဲ့ဒီ Lucas Moura တို့ကအသွင်းပေးခဲ့တာပါ။လူကတ်စ်မိုရာဟာလူစားဝင်လာပြီးတော့ဒီစက္ကန့်ပိုင်းအတွင်းမှာပဲတောင်းကန်ဘောကနေရတဲ့ဘောလုံးကိုဒီခေါင်းတိုက်သွင်းယူခဲ့တာဖြစ်ပါတယ်။ဒါဟာသူပထမဆုံးထိထိချင်းမှာပဲဒီဘောလုံးကိုထိထိချင်းမှာပဲခေါင်းတိုက်သွင်းယူခဲ့တာပါ။ပွဲပြီးကနီးမှာမက်ဆီဒီဘက်ကဒီဂျေဇုစ်ကတကူသွင်းခဲ့လို့မက်ဆီဒီတတိယဂိုးရခဲ့ပါတယ်။ဒါပေမဲ့လည်းဒီဗီဒီယိုနဲ့ပြန်ကြည့်ပြီးတော့ဒီပြန်ကြည့်တဲ့ဒီ VAR စနစ်မှာတော့ဒီဘောလုံးဟာလက်ထီသွားခဲ့တယ်ဆိုပြီးတော့ဂိုးမပေးခဲ့ရတာကြောင့်နောက်ဆုံးမှာတစ်ဖက်နှစ်ဂိုးစီနဲ့တည်ကျသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်းငွေနေညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်စီရဲတင်းမာနေတဲ့ရှမ်းမြောက်ပိုင်းဘက်မှာဒီကနေ့မှလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နယ်နန်းဖက်ကမှမြမစစ်စခန်းကိုမြောက်ပိုင်းတပ်ကထပ်ပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့ကိုလုံတရားတစင်းလဲဖျက်ဆီးခံရလို့စစ်တပ်အနီးနားဝန်းကျင်ကဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်ဒီလိုစိုးရိမ်နေကြတဲ့ပြည်သူလူထုလုံခြုံရေးကိုရှမ်းပြည်တောင်ပိုင်းတပ် RCSS ဖက်ကနေမြေလုံခြုံရေးတပ်နိုင်သမျှဆောင်ရွက်ပေးသွားမယ်လို့လည်းပြောဆိုလိုက်ပါတယ်ဒီလိုစီရေးပဋိပက္ခတွေပုံမူကြီးမားမကျေပြန့်လာခင်နှစ်ဖက်ကယုံကြည်တဲ့နှစ်ဖက်တပ်တွေကိုဩဇာလွှမ်းမိုးနိုင်မယ်တပ်အင်အားစုတွေကဝင်ရောက်ဖြည့်ရှင်းပေးမှပဲပြည်လည်နိုင်မယ်ဆိုပြီးတော့လည်းအပြစ်ရဲ့တိုင်းရင်းသားခေါင်းဆောင်တဦးကသုံးသပ်ပါတယ်မဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
ဟုတ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့သုံးဖွဲ့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ပြည်ဦးလွင်စစ်တင်နှန်းကြောင့်နဲ့နောင်ချိုမြို့မူရခိတ်ပါဝင်နေရာတချို့ကိုအင်အားသုံးဝင်ရောက်စီးနင်းတိုက်ခိုက်မှုတွေဖြစ်ပြီးနောက်ရက်ပိုင်းတွေမှာလည်းဇက်တိုက်ဆိုးသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပါဝင်လာရှိုးကုတ်ခိုင်ဆတဲ့နေရာတချို့ကိုတိုက်ခိုက်နေတာဖြစ်ပါတယ်ဒီကနေ့မှာလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နယ်နန်းဖက်ကအနီးကစစ်စခန်းတစ်ခုကိုမဟာမိတ်တပ်ကထတ်တိုက်ခိုက်တယ်လို့ကိုလုံဘက်ကိုသွားတဲ့တရားတစင်းနဲ့ကြိုးကြဖျက်ဆီးသွားလို့လမ်းမဆက်သွယ်ရေးခက်ခဲဖြစ်ပြီးဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်တီဘောမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်မြမရေးလေးလာသူဦးရထွန်းကသူတိထားသမျှအခုလိုပြောပြပါတယ်
။ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နတ်ဖက်ကကြားဘက်မှာတပ်စခန်းတစ်ခုကိုဝင်တိုက်တယ်လို့နောက်တစ်ခါကျွန်တော်တို့ကွန်းလုံးပဲသွားတဲ့တံတားအချိုးခံရတယ်လို့အဲ့ဒါတွေကြားတယ်လေ။အဲဆိုတော့ဟိုဂျာတွေကအားရဖြစ်လာနိုင်မလဲလို့သုံးတိုက်ရနေတော့တက်ကဒီတစ်ဖက်တအပြစ်ခရရဲထားတဲ့ဟာကတော့ခု31ရက်နေ့ဆိုလို့ရှိရင်ဒီလကုန်ရင်တော့ရက်ကဆုံးသွားပြီပေါ့အထပ်ပြီးတော့တိုးပေးလိမ့်မယ်လို့တော့ကျွန်တော်မထင်တော့ဘူးအဲ့ဒီနောက်ပိုင်းမှာဒီစစ်စင်ရေးတွေအကြီးကျယ်လှုပ်လာနိုင်တာပေါ့နော်စစ်စင်ရေးတွေအကြီးကျယ်လှုပ်လာတဲ့အခါကျတော့ကြီးလက်မှနေကြတဲ့ပြည်သူလူထုတွေကစစ်တမ်းခံရလို့အောင်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ခုလို ုမျိုးမဟာမိတ်တပ်ပေါင်းစုသုံးဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်မူဆယ်မန္တလေးအဓိကဆက်သွယ်တဲ့လမ်းကြောင်းကျတဲ့တံတားတချို့ဖောက်ခွဲဖျက်ဆီးခဲ့ရတဲ့အပေါ်ပြည်သူလူထုခီးသွားလာရင်းနဲ့နယ်စပ်ကုန်စည်စီစဉ်မှုထိခိုက်စေခဲ့တယ်လို့ဒီရှမ်းမြောက်ပိုင်းတိုက်ပွဲကအချိန်ဘလောက်ကြာမလဲဆိုတာမခန့်မှန်းနိုင်လို့ပြည်သူလူထုတွေသတိဝရိယနဲ့သွာလာကြဖို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကကြေညာချက်ထုတ်ပြန်သတိပေးပါတယ်။လာရှိုနမ်လန်ကြောက်ကူနောင်ချိုလမ်းကြောင်းတစ်လျှောက် RCSS ရှမ်းတောင်ပိုင်းတပ်တွေဘက်ကတပ်တွေချထားပြီးလုံခြုံရေးတာဝန်ယူထားပေးမှာဖြစ်တယ်လို့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဒုတိယဗိုလ်မှူးကြီးစိုင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
။နောက်ထပ်ပြန်ရတဲ့ချမ်းကဒီရတားတူတူပေါ့နော်။ဒီသွားလာရေးမှာသူတင်တော့ဂုတ်ထိတ်ပေါ့နော်။အခုတည်းအဲဒီကုတ်တင်းဟိုသူတင်နေတဲ့အချိန်မှာအတူကြီးတယ်ဒီကဒီကြောက်ကူတင်တော့ဘက်ကနေဒီနတ်နာဘက်ကိုသွားတဲ့တနာပေါ့နော်။သွားလို့ရတယ်ပေါ့နော်။ဒီသွားလေရေးမှာသူတို့လုံဆုံမှုအတွက်ပေါ့ကျွန်တော်ဒီအစီအရကနေပြီးတော့တက်နိုင်ကြလို့ပေါ့နော်။ဒါလို့ချင်းရေးတဲ့ကျွန်တော်တက်နိုင်တာဖြစ်သွားဆောင်တာမယ်ဆိုတဲ့အကြောင်းကျွန်တော်ဒီတူတူကိုကြည့်နေတယ်ပေါ့။ကျွန်တော်တို့ဒီ lucky သွားလာရေးဒီမှာလည်းအချိန်နေဆောင်ကြည့်ပြီးမှတရင်နေနားဆောင်မှသွားလာအကောင်းဆုံးမှလို့ကျွန်တော်အဲ့လို message ပေးခြင်းပါလေ။
ဒါပေမဲ့လည်း RCSS ရှမ်းပြည်တောင်ပိုင်းတပ်နဲ့အခုမြောက်ပိုင်းမဟာမိတ်တွေဟာအရင်ကလည်းအပြန်အလှန်တိုက်ပွဲတွေဖြစ်ပွားတာကြောင့် RCSS ဘက်ကတိုက်ပွဲတွေဖြစ်နေတဲ့အဲ့ဒီလမ်းကြောင်းကိုလုံခြုံရေးယူပေးမယ်ဆိုရင်တော့မြောက်ပိုင်းတပ်တွေနဲ့ထိတိုက်တွေ့မဲ့သဘောမှလည်းရှိနေပါတယ်။အခုလိုမျိုးညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ဘက်ကအစိုးရတပ်စခန်းတွေကိုထိုးစစ်ဆေးတိုက်ခိုက်လာနေတဲ့အနေအထားမှာမြမတပ်မတော်ဘက်ကလည်းပြန်လည်တိုက်ခိုက်မှုတွေဖြစ်လာနေတဲ့အချိန်ပိုပြီးတော့ပြင်းထန်ဆိုးဝါးလာနိုင်တဲ့အနေအထားဖြစ်တာမို့ပြည်လည်အောင်ဖြေရှင်းနိုင်ရေးတစ်ဖက်လက်နက်ကင်တပ်တွေအပေါ်မှာဩဇာကြောင့်ပဲတစ်ဖက်တက်ကလက်ခံနိုင်မဲ့တက်အင်အားစုတွေကဝေရောက်ညီနိုင်ဖြည့်ရှင်းပေးတဲ့လို့အပြည့်ရဲ့လက်မှတ်ထိုးထားတဲ့ PNLO ပအို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့နာယကဗိုလ်မှူးကြီးခေါဦးကာကစီးရဲပြိပခတွေပြည်လဲရဲ့သူ့အမည်အခုလိုပြောပါတယ
်ကျွန်တော်ဖြစ်သွားလို့ရတာတော့ဒီစစ်ပွဲဒီလောက်ကြီးမှဆက်လက်ပြီးတော့ရှေ့ကြမှုမဖြစ်အောင်ပေါ့နောက်မကျေပြောင်းဒီတစ်ဖက်ကတောင်းရှိတဲ့သမ္မတော်ကပြန်ပြီးတော့တုံ့ပြန်လာရင်တုံ့ပြန်လာရင်စစ်မျက်နှာကအခုဟိုခွင့်နေတဲ့နေရာမှာမဟုတ်ခွင့်နဲ့ဟိုအနောက်တဲအထိပေါ့လေကျေပြေပြေဖြစ်သွားရင်တော့ကျွန်တော်တို့သူတို့ရကြမလို့ဆိုတော့ထိုင်ဖို့အတွက်ခက်ခဲပါလိမ့်မယ်အဲ့ဒါကိုကျွန်တော်စိုးရိမ်တာပါဒါကြောင့်ပြတ်တန်းရနိုင်အောင်ဈာခံအဖွဲ့ကြီးကြီးတွေပေါ့ဥပမာနှစ်ဖက်တစ်လုံးကဆက်ဆံရေးကောင်းတဲ့အဖွဲ့တွေပေါ့ကွာတမတော်နဲ့လည်းဆက်ဆံရေးကောင်းတယ်ဟောမြောက်ပိုင်းသုံးဘွဲ့အနေနဲ့လည်းဆက်ဆံရေးကောင်းတဲ့အဖွဲ့ကြီးတွေပေါ့ဥပမာဝါသပါလို့ဖွဲ့ကြီးမျိုးတွေကကြောင်ဝင်ပြီးတော့သူကြီးသူမနဲ့အားနေပြီးတော့ပြောဆိုနှိမ့်နိုင်ရတော့ပုံကအဆင်ပြေမလားလို့ကျွန်တော်အကြံပေးကြည့်တာပါ။အမှ KIO ကြီးကဲ့တင်တော့လကောင်းဝါကြီးကဲ့တင်တော့လကောင်းကျွန်တော်တို့အစိုးရတပ်မတော်ကကြီးကဲ့တရတစ်ချက်ပေးယူလုပ်ပြီးတော့ဘယ်လိုတိုင်တော်ရင်ကောင်းမလဲဆိုတာနှိမ့်နိုင်လိုက်ရင်တော့အဆင်ပြေမလို့စားတယ်
မြန်မာအစိုးရဘက်ကတော့ဒီတိုက်ခိုက်မှုတွေကြောင့်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်မှုရှိတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုထားပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်။ပူပေါင်းမဟာမိတ်သုံးဘွဲ့ဘက်ကတော့တွေ့ဆုံဆွေးနွေးမှုကိုမျှော်လင့်ထားပေမဲ့လို့တိုင်းရင်းဒေသတွေကမြန်မာစစ်တပ်ရဲ့ထိုးစစ်ကိုခုခံကာကွယ်တဲ့အတင်းနဲ့အခုလိုတံပြန်တိုက်ခိုက်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းသက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ကြဖို့အမြင်မတူကွဲလဲမှုတွေကိုဖြေရှင်းနိုင်ရေးဆွေးနွေးညှိနှိုင်းမှုတွေလိုအပ်ပါကြောင်းတိုက်တွန်းထားပါတယ်ရှင်။
မဆုမမရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်တွေကို Radio ကသာမက VOA ရဲ့ Internet ဆံမျက်နှာ burmese.voanews.com မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ရာသီဥတုဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံထဲမှာမိုးလေဝသအခြေအနေအရဩဂုတ်လ18ရက်ကနေ20ရက်နေ့အထိမိုးကြီးရေရှမ်းတာမြေပြူရာတွေဖြစ်နိုင်တာကြောင့်ခရိုင်12ခုမှာကယ်ဆယ်ရေးတွေနဲ့အဆင့်အင့်ပြင်ဆင်ထားပြီးအဲ့ဒီဒေသကလူတွေကိုသတိပေးနှိုးဆော်ထားပါတယ်။ဒီခရိုင်တွေထဲမှာမြန်မာလူထုမှအများစုနေထိုင်ရာခရိုင်တွေဖြစ်နေတာကြောင့်မြန်မာရွှေပြောင်းအလို့သမားအရေးလုံနေတဲ့အဖွဲ့တွေကလည်းထပ်ဆင့်နှိုးဆော်မှုတွေကိုလုပ်နေပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းအစိုးရကဩဂတ်လ18ရက်နေ့ကနေ20ရက်နေ့အထိမိုးလေဝသအခြေအနေစိုးနိုင်တဲ့ခရိုင်12ခုကိုကြီးညာခဲ့ပြီးအဲ့ဒီဒေသမှာမြေပြိုမှုတွေရေကြီးမှုတွေဖြစ်လာနိုင်တဲ့အတွက်ကယ်ဆယ်ရေးပစ္စည်းတွေကိုပါပြင်ဆင်ထားပြီးအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့မြို့နယ်ရပ်ကွက်ကျေးရွာတွေအထိချိတ်ဆက်ဆောင်ရွက်မှုတွေလုပ်နေပါတယ်။ထိုင်းအစိုးရပြင်ဆင်မှုတွေလုပ်နေတာနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရာနဲ့မှတ်တမ်းရရတာဝန်ငယ်ဦးမင်းဦးကအခုလိုပြောပါတယ
်ကျွန်တော်တို့အခုမိုးရွာချင်းနေရပေါ့ဒီ၃ရက်ဆက်မှရည်ကြီးပါညာရဆန်းနေနေပြီဖြစ်နိုင်တယ်ပေါ့အားလုံးဆက်နေခဲ့ရတယ်အားကြောင့်မတို့ကနေသူဒီမျိုးနဲ့တော့လေအာမျိုးရဲ့ဆံမှာကျရင်ခြေသေးလို့ဖို့တယ်နောက်ပြီးတော့အဲ့လိုဆက်ရနေနေရှိတယ်ဒီရက်ကကျရင်အဲ့ဒီ
ျွန်တော်တို့အထက်ကရေးပေါ်ကောင်းနေသေးတယ်အဲအဲ့ဒါတွေပေါ့ပြီးရဲ့အဲ့ဒါအတွက် emergency သူတို့ဟိုဘော်လီးယူနစ်ဆိုတာရှိတယ်အဲ့ဒီအခွဲတွေကအဲကျွန်တော်လည်းဒီတိုင်းမှာရှိတယ်လက်ကတည်းကရှိတယ်ကျွန်တော်တို့ဟို EMS အခွဲတွေနဲ့လေအဲ့တော့ထိတ်ချပြီးတော့အဲ့ဒါကိုပြင်ဆင်လုပ်ကြတာ
အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေပြင်ဆင်နေတဲ့ခရိုင်တွေထဲမှာမြန်မာအလုပ်သမားတွေကအများစုအလုပ်လုပ်ကြရခရိုင်တွေလည်းပါဝင်နေတာကြောင့်မြန်မာအလုပ်သမားတွေသတိထားကြဖို့မိုးလေဝသသတင်းတွေကိုမျက်ခြေမပြတ်နားထောင်ကြဖို့ကိုလည်းဦးမင်းဦးကတိုက်တွန်းခဲ့ပါတယ
်မြန်မာအများအများတို့အခုလိုချင်ဒီမဲဆောက်ဒီပုပ္ပရာတို့ကျွန်တော်တို့ဟိုကတတ်ခရိုင်မှာဆိုလို့ရှိရင်ပုပ္ပရာနဲ့မဲဆောက်ပြီးရခါကျရင်ကျွန်တော်တို့အပေါ်မှာဆိုလို့ရှိရင်ဒီချင်းမိုင်တို့ဘာလို့နေရာပါတယ်နောက်ကျွန်တော်တို့ဒီအောက်ဘက်မှာဆိုလို့ရှိရင်ကျွန်တော်အလားပြီးကျွန်တော်တို့ဖန်ခါမှလည်းညားတာပဲဒီအဲနောက်ပါရှိနေဆိုတော့ကျွန်တော်တို့ဒီအာမြောက်ပိုင်းမှာဆိုလို့ရှိရင်အဲ့ဒီရှင်းမဲ့ဒီကဲအောက်ကညားရေးပါမယ်အဓိကတော့ကျွန်တော်တို့အာဒီမြောက်နဲ့ညားရတော့ကျွန်တော်တို့လိုသမားတွေဒီအောင်မှာလေးညားရမယ်နော်အဲ့ညားတို့ကတော့သတိထားသင့်တာပါဒီတော့လည်းဟိုတန်တဲ့တလကျော်ကလည်းတလကျော်နှစ်လနောက်ကလည်းဒီရှိလို့ကျွန်တော်တို့ program မှာဆိုဒီပါသုံးနာတွေပဲရှိတယ်လေနောက်ပြီးတော့အဲဒီမြတ်ဟိုမြတ်ဆဲကိုကျွန်တော်တို့ဥစားတောင်းရင်တည်းပါသွားတဲ့ဟာတွေပဲအဲ့ဒါတွေပဲကြားပြီအဲ့လိုမြန်မာနဲ့ပတ်သက်ပြီးတော့ကိုရီးယားသတိထားပြီးတော့သွားလာနေတိုင်းပေါ့နောက်ပြီးရခါကျရင်လည်းတကယ်လို့အဲ့လိုမျိုးဖြစ်တယ်ဆိုလို့ရှိရင်ဘယ်နေရာကိုသွားရမလဲဒီကျွန်တော်တို့ဆိုရင်အခုကဟိုပြောကြတယ်ဒီလိုရီယိုဒီလုံမိုင်းကန်ရီယိုပါတော့အဲ့ဒီကနေပြီးတော့ဒီမိုးလေဝသနဲ့ပတ်သက်တဲ့သတင်းတွေဒါတွေအဆင်ပြေနားထောင်ပေးနေလို့
မြန်မာနိုင်ငံမွန်ပြည်နယ်ဘက်မှာမြေပြိုပြီးလူသေဆုံးမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကသူတို့ရဲ့အနိုင်ပိုင်းဒေသတွေကတက်ကြီးရွယ်ဝတွေကိုအဓိကထားပြောင်းရွှေ့မှုတွေလုပ်ထားပါတယ်။ဒီနောက်မှာတော့မြေပြိုနိုင်တဲ့နေရာတွေမှာလည်းကယ်ဆယ်ရေးတွေမပြတ်စောင့်ကြည့်မှုတွေလုပ်ခဲ့ပါတယ်။အခုခါမှာတော့3ရက်အတွင်းမိုးလေဝသအခြေအနေကိုခန့်မှန်းပြီးခရိုင်12ခုမှာကယ်ဆယ်ရေးဆက်ရံနေရာကြီးတွေအသက်ငယ်ပစ္စည်းတွေစားပြာတွေနဲ့ကယ်ဆယ်ရေးဖွဲ့စုံထားပြီးကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့တာဖြစ်ပါတယ်ရှင်။
မအေးမှာသတင်းပေးပို့ထားတာပါအခုတစ်ဆက်ထဲမှာပဲဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်တွေကဘာတွေဖြစ်လာနိုင်တယ်လဲဆိုတဲ့သတင်းလွှာတစ်ပုဒ်ကိုနှาศင်ကြအောင်ပါဥတုရာသီပြောင်းလဲမှုကြောင့်ဖြစ်လာမဲ့ဆိုးဝါးပြင်းထန်တဲ့အကျိုးဆက်တွေထဲမှာစိုက်ပျိုးရေးလုပ်ငန်းတွေအပေါ်တည်ရောက်မှုကအတော်ကြီးမားတယ်လို့စားနပ်ရိက္ခာရှာပါမှုနဲ့လည်းရင်ဆိုင်ရနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်ဒီကြောင့်ကို VOE သတင်းတောက် Arash Abra Sadi ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင်
။တမိုင်းတလျှောက်အပူချိန်အမြင့်ဆုံးကာလနဲ့လက်တလို့ရင်ဆိုင်နေရတဲ့အတွက် Greenland ကျွန်းပေါ်ကရေခဲတူတွေလှပိုင်းအတွင်မှာပဲအကြီးမားဆုံးတုတယ်နဲ့အရေးပျော်ကုန်တာကြောင့်ပင်လယ်ရေတွေမြင့်တက်လာမယ့်နေထားတွေတွေ့မြင်နေရပါတယ်။ဒါအပြင်လူသားတွေရဲ့အစာအသောက်ပေါ်မှာလည်းရာသီဥတုပြောင်းလဲမှုရဲ့တရားမှုတွေကြောက်လိမ့်မယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာတစ်ခုထဲမှာဖော်ပြထားပါတယ်။IPCC လို့ခေါ်တဲ့နိုင်ငံတကာဥတုရာသီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းကသိပ္ပံပညာရှင်တဦးဖြစ်တဲ့ပန်မိုဝါဇိုင်ကအခုလိုပြောပါတယ
် Despite increasing food production an estimated
အစားအစာထုတ်လုပ်မှုတွေတိုးတက်လာတဲ့ဆိုပေမဲ့လူပေါင်း820သန်းတန်းလောက်ကအာဟာရချို့တဲ့နေပါတယ်ရေဘူးကပြောရရင်ဥတုရာသီပြောင်းလဲမှုကြောင့်ရာသီဥတုဒဏ်ခံနိုင်တဲ့စိုက်ပျိုးရေးလုပ်ငန်းတွေကျဆင်းသွားမယ်ဈေးတွေတက်မယ်အာဟာရပါဝင်မှုနှုန်းနည်းသွားမယ်အပြင်စားတော့ကုန်ထုတ်လုပ်မှုမှာလည်းအဟန့်တားတွေဖြစ်လာစေမှာပ
ါလူသားတွေရဲ့အပြစ်မှုကြောင့်ကမ္ဘာပေါ်ကအကျဉ်းမခံတဲ့ဇီဝကိရစနစ်အပေါ်စိန်ခေါ်မှုတွေဖြစ်လာစေတယ်လို့လည်းသူကအခုလိုဆက်ပြောပါတယ
် increasing impacts on land are projected in the future
ဥတုရာသီပြောင်းလဲမှုကမြေဓူအပေါ်တည်ရောက်မှုတွေတိုးလာနေတဲ့အတွက်လည်းအနာဂတ်မှာရေရှားတာတောမီလောင်တာနဲ့ဝင်ရိုးစွန်းဒေသကအမြဲအေးခဲနေတဲ့လမ်းရှိုင်းမြေစီးလွားတွေပျက်စီးလာနိုင်ပါတယ်ဥတုရာသီပုံပြီးပူနွေးလာတာကြောင့်ကမ္ဘာပူနွေးမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုမြေဓူးကထိမ့်သိမ်းထားနိုင်စွမ်းလဲနှဲသွားနိုင်ပါတယ်
။ဥရုယာသီပြောင်းလဲမှုတိုက်ဖျက်ရေးမှာတက္ကပါလုံအတိုင်းအတာနဲ့ပူပေါင်းပါဝင်ကြဖို့လဲ IPCC ကသိပ္ပံပညာရှင်တွေကတိုက်တွန်းထားတာပါ။ Jim Sick ကအခုလိုဆိုပါတယ
်။ Limiting global warming to 1.5 or even 2 degrees will involve removing carbon dioxide. ဘာဘူးကြည့်လို့ဒီတက္ကပါ5
degree ဒါမှမဟုတ် 2 degree စင်တီဂရိတ်ထိလျှော့ချနိုင်မှုဆိုရင်ကမ္ဘာလေတုတွေကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဖယ်ရှားပြရပါလိမ့်မယ်။ဒီနေရာမှာမြေဓူးကသိပ်ကိုရေးပါတဲ့နေရာမှာရှိပါတယ်
။လေလွင့်သွားတဲ့အစာအသောက်ကထွက်လာတဲ့မီသိန်းတန်းငွေတွေဟာလည်းကမ္ဘာကြီးကိုပူနွေးမှုဖြစ်စေတာပါ။လေလွင့်အစာအသောက်နဲ့စိုက်ပျိုးမြေပုံစံကိုပြောင်းပြီးတော့အသုံးပြုတာကလည်းရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်ကြီးမားတဲ့အထောက်အကူဖြစ်စေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ Jim ကပဲအခုလိုဆက်ပြောပါတယ
်။ 25 to 30% of food produced is lost or wasted. On reducing food loss and waste, and reduce pressure on land, improve food security.
လေလွဲစားတော့ဒီနေတော့လို့ရင်နေရာအသုံးပြုမှုမှာရောစားနိုင်ကရှားပါတဲ့ကိစ္စမှာပါအထောက်အကူဖြစ်စီမှာပါတခါဖန်လို့ရင်ဓာတ်ငွေထုတ်လွှင့်မှုမှာလည်းကြာဆင်းတော့ပါလိမ့်မယ်ဒါအပြင်လူတွေကလည်းအစားအသောက်ကိုမျှတအောင်ပြောင်းလဲစားကြမယ်ဆိုရင်တော့ရာသီဥတုပြောင်းလဲမှုတွေအထောက်အကူဖြစ်စီပါလိမ့်မယ
်လူတွေအနေနဲ့ဘလို့အစားအသောက်ကိုပြောင်းစားမလဲဆိုတာအစဉ်ခံစားမှအပြည့်စုံဖော်ပြမှထားပေမဲ့လည်းအနေရောင်ရှိတဲ့အသားတွေကိုစားသုံးမှုလျှော့ချပြီးတော့အသီးအရွက်အခြေခံနဲ့အစားအစာတွေပြောင်းစားမယ်ဆိုရင်တော့လာမယ့်ရာစုနှစ်ဝက်အတွင်းလက်ရှိဖန်လုံအိမ်တက်ငွေထုတ်လုပ်မှုကို15ရာခိုင်နှုန်းထိလျှော့ချနိုင်လိမ့်မယ်လို့ကုလသမဂ္ဂသိပ္ပံပညာရှင်တွေကပြောပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
တော်တာရှင်တို့ခုနဆင်းနေကြတာက VOE မြန်မာပိုင်းရဲ့တင်းငွေညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတွေတောင်းခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတစ်ဆင့်ရေးမယ်ဆိုရင်တော့စာတိုက်လိပ်စာက VOE မြန်မာပိုင်းအစီအစဉ်စာတိုက်တစ်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တွင်းမှာဒီကနေ့ညနေအတွက်သတင်းချင်းချုပ်ကိုကိုရဲနိုင်ကပြောပြပေးပါရှင်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ကပြုလုပ်တဲ့မင်္ဂလာဆောင်တစ်ခုမှာအသေးခံဘုံးခွဲမှုဖြစ်ပွားခဲ့ပြီးတော့တည်ဆုံးသူအီအတွက်ဟာထပ်တိုးလာပြီးတော့အခုဆိုရင်63ယောက်ထပ်မံတည်ဆုံးပြီးတော့183ယောက်ဒဏ်ရာရသွားခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အာဖဂန်မှာရှိတဲ့ IS Islamic အစွန်းရောက်အဖွဲ့ခွဲကဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒီတေကံဘုံခွဲတိုက်ခိုက်ခံရတဲ့မင်္ဂလာဆောင်အထွတ်မှာထိခိုက်သေးဆုံးသူအများစုဟာရှီယာဟာဇာရာလူနည်းစုဝင်တွေဖြစ်ကြပြီးတော့တေဆုံးသွားသူတွေထဲမှာကလေးငယ်တွေနဲ့အမျိုးသမီးတွေလည်းပါဝင်တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအပါအဝင်အာဖဂန်ဆိုင်ရာအမေရိကန်အတမ်းမတ်နဲ့အာဖဂန်သမ္မတဟာမစ်ကာဇိုင်းတို့ကလည်းဒါကိုပြစ်တင်ရှုတ်ချလိုက်ကြပါတယ်။ဟောင်ကောင်မှာတော့အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်တပတ်မြောက်ဖြစ်နေဆက်လက်ကျင်းပခဲ့ကြပြီးတော့ဒီကနေ့မှာတော့ဆန္ဒပြတဲ့သူအရေအတွက်ဟာတသိန်းထက်မနည်းရှိခဲ့ပါတယ်။ဟောင်ကောင်မှာမိုးရေအကြီးအကျယ်ရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးရေဆောင်ပြီးလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေဟာ Victoria ပန်းခြံမှာစုဝေးပြီးတော့အဲ့ဒီကနေဟောင်ကောင်ရဲ့လူစီကားဆုံးဈေးဝယ်စင်တာတွေရှိတဲ့နေရာတွေကိုကြီးတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အစ္စရေးတပ်ဖွဲ့ရဲ့လက်ချက်နဲ့ပါလက်စတိုင်းအမျိုးသား၃ဦးသေဆုံးသွားတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးကဒီနေ့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဒါပြင်နောက်ထပ်ပါလက်စတိုင်းတဦးလည်းပြစ်ခတ်မှုကြောင့်ဒဏ်ရာရထားတယ်ဆိုပြီးပြောပါတယ်။ဆူဒန်အသွင်ကူးပြောင်းရေးစစ်ကောင်စီနဲ့ဆန္ဒပြခေါင်းဆောင်တွေကြားမှာသမိုင်းဝင်အာဏာခွဲဝေမှုသဘောတူညီချက်တရက်ကိုမြို့တော်ခါတွန်းမြို့မှာဒီကနေ့မှာလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Zube El Tayyeb ဖြစ်ပါတယ်အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာ Intel Set 17နဲ့ Mia Set 3 Joe တို့ကနေထုတ်လွှင့်ပေးမယ် VOA TV စီစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာတစ်ခါပြန်ဆောင်ကြအောင်ပါရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.